ဆိုရင်ရန်ကုန်မှာအစိုးရတာဝန်ရှိသူတွေရဲ့ဘတ်စကားပြည့်စွက်မှုစနစ်သက်အပြောင်းလဲအကောင့်ထဲပေါ်နေတာတပတ်ကျော်သွားပါပြီ။စနစ်သက်အကောင့်ထဲပေါ်တာကိုလွှတ်တော်အမတ်တွေအစိုးရဌာနဆိုင်ရာတွေပုဂ္ဂလိကကုမ္ပဏီတွေတတိပုဂ္ဂလတွေတာမန်ပြည်သူတွေကကူညီနေလိုက်တာလဲဥပ္ပေါ်တောင်းနေမှာပဲ။ပြောရမယ်ဆိုရင်ဘတ်စကားတွေကိုစနစ်သက်နဲ့ပြောင်းလဲပြည့်စွက်တဲ့ကိစ္စခရီးသွားပြည်သူတွေအဆင်ပြေစေဖို့ဝိုင်းပြီးကူညီနေလိုက်တာရန်ကုန်မှာပြည်ရတဲ့ရွေးကောက်ပွဲကာလာဒုံးကထက်တောင်စီကားနေတာတွေ့နိုင်ပါတယ်။ဘေးလိုင်းကားစီရမှန်းမသိတဲ့ပြည်သူတွေကိုအကူအညီပေးနေတဲ့ volunteer ပြည်သူတွေလည်းမြို့ရဲ့ဘတ်စကားဂိတ်တွေအနှံ့ထောင်ထဲချီပြီးရှိနေပါတယ်။တနင်္လာကနေတနင်္လာသွားလာဖို့ခက်ခဲနေကြသူတွေကိုကားနဲ့အခမဲ့ပြေးဆွဲပေးနေတဲ့ကုမ္ပဏီပိုင်းဘတ်စကားကြီးတွေပုဂ္ဂလိကနဲ့အသင်းအဖွဲ့တွေကပိုင်တဲ့ဒိုင်ယနာတွေမီနီဘတ်တွေအပြင်တက္ကစီကားတွေကတော့ပါဝင်နေပါတယ်ရတဖွဲ့လိုအဖွဲ့အစည်းမျိုးကတော့သူတို့ပိုင်တဲ့ကားတွေနဲ့ပြေးဆွဲပေးနေတာလဲတွေ့နိုင်ပါတယ်ဒါရင်ကအကူအညီပေးနေသူတွေကိုထမင်းထုတ်ရေတန့်ဘူးတွေလှူဒန်းနေတာတွေခီးသွွားပြည်သူတွေကိုရေတန့်ဘူးရေခဲမုံအပါဝင်မုံဘဲတရေစာအဝေးငှကျွေးမွေးနေတာတွေလဲနေရာအနှံ့မြင်နေရပါတယ်ဂျန်ကုန်တိုင်းဝန်ကြီးချုပ်ဥဖြိုးမင်းသိန်းဦးဆောင်တဲ့တိုင်းအစိုးရအဖွဲ့ကနေအခုလိုဘတ်စကားပြေးဆွဲမှုစနစ်သက်ပြောင်းလဲရေးအကောင့်ထဲပေါ်နေတာကိုပြည်သူတွေအုံအုံကြွကြွအားပေးထောက်ခံကူညီနေကြတော့အစီအစဉ်တွေအဆင်ပြေချောမွေ့သွားမှာလားပြည်သူတွေထိုက်သင့်တဲ့ငွေကြေးနဲ့ကောင်းမွန်တဲ့ဝန်ဆောင်မှုတွေရသွားကြပြီလားဆိုတာမေးစရာရှိလာပါတယ်မရှိသေးရင်လည်းဘယ်လိုအခက်အခဲတွေကြုံနေရသလဲဘယ်လိုဖြေရှင်းနိုင်မလဲစသဖြင့်အဖြေရှာဖို့လိုအပ်ပါတယ်အခုတစ်ပတ်အဲ့ဒီအကြောင်းဆွေးနွေးတင်ပြသွားပါမယ်ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းဦးဆောင်တဲ့ရန်ကုန်တိုင်းအစိုးရရဲ့ဘတ်စကားပြေးဆွဲမှုစနစ်သက်ပြောင်းလဲရေးမှာလောက်ကန်ရတဲ့အပိုင်းတချို့ရှိပါတယ်။အဲ့ဒါတွေကတော့နာမည်ဆိုးနဲ့ကြော်ကြားနေတဲ့မထသအဖွဲ့ကြီးကိုအပီးပိုင်းဖျက်သိမ်းတာ၊ပြန့်ကျဲနေတဲ့ကားလိုင်းအရည်အတွက်လျှော့ချလိုက်တာ၊ဘတ်စကားတစည်းချင်းစီပုတ်ပြတ်စနစ်နဲ့အမျက်ရှာစားတဲ့ကိုရကိုယူစနစ်ကနေစူပေါင်းရှာစူပေါင်းအမျက်ခွဲတဲ့စနစ်ကိုကျင့်သုံးစေတာ၊အများပိုင်းစနစ်အကောင့်ထဲပေါ်တာဘတ်စကားကပေးချေတဲ့စနစ်အပြောင်းလဲလုပ်တာဘတ်စကားတွေကိုအစစ်မြင့်တာစတာတွေဖြစ်ပါတယ်အခုဆိုရင်ရန်ကုန်တိုင်းအစိုးရဟာအရေးကြီးတဲ့ကိစ္စတချို့ကိုဆောင်ရွက်ပြီးခဲ့ပါပြီဥပမာမသတာအဖွဲ့ကြီးကိုလုံးဝဖျက်သိမ်းလိုက်တာမျိုးဖြစ်ပါတယ်ဒီအတွက်အများပြည်သူသိပို့ဆောင်ရေးလုပ်ငန်းအလုံးတိုင်းအစိုးရအဖွဲ့ကဖွဲ့စည်းထားတဲ့အာဏာပိုင်အဖွဲ့ရဲ့လက်ထက်ရောက်ရှိသွားခဲ့ပါတယ်ဘတ်စကားလိုင်းပြေးဆွဲမှုအပြောင်းလဲမှာနောက်ထပ်အရေးပါတဲ့ခြေလှမ်းကတော့ပေါင်းပွားနေတဲ့ရင်လိုင်း300ကျော်ကိုဖျက်သိမ်းပြီးလိုင်းပေါင်း80နဲ့အားလုံးအစ်စ်ကစပြန်ပြီးပြေးဆွဲစီတာပါဒီအတွက်စစချင်းနေ့မှာပြည်သူတွေဟာဘယ်သွားရင်ဘာဘတ်စကားစီရမယ်ဆိုတာမသိကြပါဘူးဒီအတွက်ထောင်ထဲချီတဲ့ volunteer တွေဟာမြို့အနှံ့ဘတ်စကားမှတ်တိုင်တွေကနေအကူအညီတွေပေးနေကြပါတယ်ဒီကိစ္စကတော့တိတ်မကြခင်ပြည်လဲသွားမယ်ကိစ္စပါဒါပေမဲ့အချိန်တိုအတွင်းပြည်လဲဖို့မလွယ်တဲ့ကိစ္စကတော့ဘတ်စကားအစီးရေမလုံလောက်မှုပြဿနာပါငကိုမူလကစနစ်ပြောင်းမယ်ဘတ်စကားလိုင်းတွေပြေးဆွဲဖို့ဆိုပြီးတော့ကုမ္ပဏီနဲ့ပုဂ္ဂလိကတွေကဘတ်စကားအစီးရေစုစုပေါင်း 4,000 ကျော်စည်ရင်းသွင်းထားတယ်လို့ဆိုပါတယ်ဒါပေမဲ့တကယ်ပြေးဆွဲတဲ့အခါမှာဇန်နဝါရီလ15ရက်နေ့မှာအစီးရေ 2,400 လောက်ပဲထွက်ပါတယ်ဒီလိုနဲ့စစချင်းနေဟာခီးသွွားပြည်သူတွေကိုအကြီးအကျယ်အခက်အခဲတွေ့စေတဲ့ရုပ်ပျက်ဆင်းပျက်နေ့တစ်နေ့ဖြစ်ခဲ့ပါတယ်ဇန်နဝါရီလ16ရက်နေ့မှာတော့ဘတ်စကားစီးရေ 3,000 လောက်ဖြစ်လာပြီး18မှာတော့ 3,200 ပတ်ဝန်းကျင်ဖြစ်လာပါတယ်။ဒါဟာရန်ကုန်မှာရှိတဲ့ဘတ်စကားအရေအတွက်လက်ကုံပါပဲ။တကယ်တော့အဲ့ဒီအရေအတွက်မလွန်လောက်ဘူးဆိုတာရန်ကုန်တိုင်းအစိုးရသိသွားပါပြီ။အနည်းဆုံးနောက်ထပ်ကားအစီးရေ 800-1,000 လောက်ရှိမှပြည်သူတွေအဆင်ပြေပြေသွားလာနိုင်လိမ့်မယ်လို့ခန့်မှန်းနေကြပါပြီ။ဒါကြောင့်ရန်ကုန်တိုင်းအစိုးရဟာနောက်ထပ်ကားအစီးရေ 1,000 လောက်အလျင်မြန်တင်သွင်းဖို့စီစဉ်နေရပါပြီ။တကယ်တော့အဲ့ဒါလိုဘတ်စကားမလုံလောက်မှုအကြောင်းပြောရင်မထသနဲ့အရင်အစိုးရအကြောင်းကိုပဲရောက်သွားပါလိမ့်မယ်။မြန်မာနိုင်ငံမှာဥသိမ်းစင်အစိုးရတက်လာပြီးကားတင်သွင်းခွင့်နဲ့ပတ်သက်တဲ့ policy တွေလည်းပြောင်းလဲလိုက်ပါတယ်။ဒီလိုနဲ့၄နှစ်တွင်လူစီးကားအရေအတွက်5သိန်းကျော်လောက်တိုးပွားလာတာတွေ့နိုင်ပါတယ်။ဒါပေမဲ့ဘတ်စကားအစီးရေကတော့တိတ်ပြီးများများဆဆတိုးမလာပါဘူး။အကြောင်းကတော့ မတာတာအဖွဲ့ကြီးနဲ့ဘတ်စကားပြေးဆွဲတဲ့လုပ်ငန်းကိုလဝကြီးအုပ်ထားတဲ့စစ်ဘုဟောင်းအများစုဟာဘတ်စကားတင်သွင်းခွင့်ကိုအာမပေးတဲ့အပြင်တင်သွင်းလာတဲ့ဘတ်စကားတွေကိုလည်းမတာတာလက်အောက်ကလိုင်းတွေမှာပြေးဆွဲခွင့်မပေးဘဲစီးပွားရေးကိုလဝကြီးအုပ်ထားခြင်းလို့ပါပဲ။ဒါကြောင့်ရန်ကုန်တိုင်းအစိုးရအဲ့ဒီပြဿနာအခုရင်ဆိုင်နေရတာပါ။နောက်ပြဿနာကြီးတစ်ခုကတော့ဘတ်စကားပြေးဆွဲမှုကိုစုပေါင်းပုံသဏ္ဍာန်ပြောင်းပြီးဒရိုင်ဘာနဲ့စပယ်ယာတွေကိုလာခစားအသွင်အပြင်နဲ့ပြောင်းလဲဖို့ပါဒီကနေ့အချိန်ထိကတော့ဘတ်စကားစပယ်ယာတွေကအရင်ပုံစံအတိုင်းကားကကိုတိုက်ရိုက်ကောက်ခံနေစေပါလက်မှတ်စနစ်မတုံးတလို့ကတ်စနစ်လည်းမရောက်နိုင်သေးပါဘူးတကယ်တော့ဒီပြဿနာကိုဘတ်စကားလိုင်းထောင်ထားတဲ့ကုမ္ပဏီတွေကင်တွယ်ဖြေရှင်းရမှာပါဒါကိုမဖြေရှင်းနိုင်ရင်ဘတ်စကားလိုင်းပြေးဆွဲမှုစနစ်အသွင်ပြောင်းရင်းမှာအများကြီးအခက်အခဲအဟန့်တားတွေကြုံနိုင်ပါတယ်အားလုံးကိုခြုံပြီးပြောရမယ်ဆိုရင်တော့ရန်ကုန်တိုင်းအစိုးရရဲ့ဘတ်စကားပြေးဆွဲမှုစနစ်ပြောင်းလဲတဲ့ကိစ္စလူမှုလူဒန်းစားအသီးသီးရဲ့ထောက်ခံအားပေးကူညီမှုအပြည့်အဝရခဲ့ပါတယ်။ဒါပေမဲ့တကယ်တကယ်ခီးသွွားပြည်သူတွေလိုအပ်ချက်ဟာတနေရာကနေတနေရာဘေးအန္တရာယ်ကင်းကင်းနဲ့မြန်မြန်ဆန်ဆန်ရောက်ချင်တာဘတ်စကားကကိုတင့်တော်သလောက်ပဲပေးချင်တာဒရိုင်ဘာစပယ်ယာတွေရဲ့စော်ကားမှုမရှိဘဲလူကုန်သိက္ခာရှိရှိနဲ့စီးနှင်းချင်တာအဓိကဖြစ်ပါတယ်။ဒီလူဝင်ဆန္ဒတွေပြည့်နိုင်မှုအတွက်အစိုးရဘက်ကနေဘတ်စကားတွေလုံလောက်အောင်စီစဉ်ပေးတာဘတ်စကားတွေကိုစုပေါင်းပြည့်စွဲတဲ့စနစ်အသက်ဝင်လာအောင်လုပ်ပေးတာအပါအဝင်စူးစမ်းအကောင့်ထဲပေါ်ပြရမယ့်ပြဿနာတွေအများကြီးကြံနေသေးပါကြောင်းတင်ပြလိုက်ရပါတယ်။